Welcome to the Voice of America in Burmese.
ပြန်အောင်ကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2022ခုနှစ်ဇန်နဝါရီလ6ရက်စာသာရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line kilometer 1925 32နဲ့ line kilometer 190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့လေကစ်ကိုတိုက်ပွဲအတွင်းဒင်းနတော်တူလက်နဲ့ဂျီတီတည်ဆုံသွားတဲ့အပေါ်ယူနက်စကိုကပြစ်တင်ရှုံချလိုက်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာပြည်ခြေစဉ်ဖြစ်ဖို့ Amnesty International အဖွဲ့ကတောင်းဆိုပါတယ်ကဇက်စတန်ကဆန္ဒပြပွဲဖြိုခွင်းမှုရုရှားဥဆောင်တဲ့မဟာမိတ်တပ်ကတပ်ဖွဲ့တွေဆစ်လွတ်လိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ခရီးပြည်နယ်ဒီမော့ဆိုနဲ့လွိုက်ခော်မြို့နယ်တွေဘက်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။ခဏခဏကြားနေရတဲ့မင်းလုံးခုစိတ်ကြီးပဲ။အနည်းသာအပြန်လန်ပုံစံမျိုးကြားတယ်အခုပြောတော့နိုင်ငံဆိုင်တွေစိတ်မကြားရတော့အမကြားရတော့
ဒီမော့ဆိုဒေသခံတဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြားခင်မှာနားဆင်ရမှာပါ။ဒါပြင်သခိုင်းတိုင်းကလေးနဲ့ချင်းပြည်နယ်ဖလန်းမြို့နယ်တွေဘက်မှာလည်းဒီမနက်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတခါချင်းပြည်နယ်မတူပီမှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေပါဝင်ရခိုင်ခြေစိုက်သတင်းဌာနတစ်ခုကိုစစ်ကောင်စီဘက်ကဘာကြောင့်တရားစွဲလိုက်တယ်လဲစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့မတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
ကချင်းပြည်နယ်လေကစ်ကော်မြို့မှာဒီဇင်ဘာ25ရက်နေ့ကသတင်းတောက်ဆန်းဝင်းအောင်ခေါ်အေးဆိုင်ကေအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ကပြစ်တင်ရှုံချလိုက်ပါတယ်။ဆန်းဝင်းအောင်ဟာလေကစ်ကော်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေအကြောင်းသတင်းယူရင်းမြန်မာစစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်တေဆုံသွားခဲ့တာလို့ UNESCO ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာကိုးကားဖော်ပြပါတယ်။ဆန်းဝင်းအောင်အသက်ခံရတဲ့ကိစ္စကိုဖြစ်တင်ရှုံချပါတယ်ဆန်းဝင်းအောင်ကိုသတင်းတောက်တွေဟာပြည်သူလူထုသတင်းတွေသိရှိနိုင်အောင်အသက်ဆုံးပြီးလောက်ကန်နေကြရတာပါသူတို့လုပ်နေတာတွေကိုအတိအမှပြုတ်ဖို့လိုအပ်တယ်လို့သူတို့ရဲ့ဘေးကင်းလုံခြုံမှုအတွက်လည်းအယက်သားတွေကိုတိုက်ခတ်ခြင်းမပြုရဆိုတဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေရအကာအကွယ်ပေးဖို့လိုပါတယ်လို့ Audrey Azoulay ကပြောပါတယ်ဆန်းဝင်းအောင်ဟာဒီဇင်ဘာလအတွင်းဒုတိယအကြိမ်မြောက်သေဆုံးသူဖြစ်တယ်လို့လည်းဖြစ်လို့သတင်းလွတ်လပ်ခွင့်အပါအဝင်သတင်းတော့တေဘေးကင်းလုံခြုံမှုနဲ့သူတို့ကိုတိုက်ခိုက်သူတွေကိုအပြစ်ပေးရေးယူရေးလှုပ်ဆောင်နေတဲ့ UNESCO အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်လွန်ခဲ့တဲ့တနေ့ဒီဘက်လောက်ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့ဆက်လက်စောင့်ကြည့်နေကြောင်းလဲ UNESCO ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗ
ျကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြမအရေးကိုကူညီခြင်းမြန်မာခီးစဉ်ကိုဖျက်ပြီးလူခွင့်ရေးတက်တနာအရင်ရှင်းတယ်လို့နိုင်ငံတကာလူငယ်ချက်နာခွင့်အဖွဲ့ AI ကဒီနေ့ပြောလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်ကိုပယ်ထားတဲ့အာဆီယံဘုံသဘောထားကနေခွဲထွက်ပြီးဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လီလန်းမချတဲ့စံတမန်ရေးကိုသုံးဖို့လုပ်နေတာကြောင့်ကောင်းကျိုးထက်ဆိုးကျိုးဖြစ်စေလိမ့်မယ်လို့နိုင်ငံတကာလူငယ်ချက်နာခွင့်အဖွဲ့ဒေတာဆိုင်ရာသုတေသနလုပ်ငန်းသူညွှန်ကြားမှုကဆိုပါတယ်။ဟွန်ဆန်အနေနဲ့မြန်မာနိုင်ငံကိုမနက်ဖြန်သွားဖို့ပြင်ထားတာကြောင့်အာဆီယံဆင်းရဲစီဝေးပွဲတွေကနေအပယ်ခံထားရတဲ့အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်အာဆီယံဘုံသဘောထားပေါ်အတိတ်ပဲနှစ်ခွဖြစ်သွားစေနိုင်တယ်လို့လူငယ်ချက်နာခွင့်အဖွဲ့တူညီမှု MLN ဂေးကထောက်ပြလိုက်ပါတယ်။ဒါကြောင့်ဟွန်ဆန်အနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဓာတ်ပုံသာတွဲရိုက်ခံပြီးလက်တွေ့ဘာရလက်မှမရပဲပြန်လာရတာမျိုးထက်စာရင်တော့လူခွင့်ရေးပြဿနာကသာပိုဦးစားပေးတဲ့လုပ်တင်တာပါလို့ AI တူညီမှုဂေးကဆက်ရှင်းပြပါတယ်။ဒါအပြင်အာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားအနေနဲ့လှုပ်တင်တာကမနစ်အေပီလကချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုပြန်အားကောင်းအောင်ထောက်ပြပြီးအကြမ်းဖက်လူခွင့်ချုပ်ဖောက်မှုတွေကိုရပ်တန့်ပေးဖို့တောက်ဆိုရမှာပါလို့ AI တွေ့ညမှုကေကထပ်ပြောခဲ့ပါတယ်။တစ်ချိန်တည်းမှာအာဆီယံအနေနဲ့မြန်မာပြည်ကိုအခုလိုတဖွဲ့နဲ့မကင်တွယ်နိုင်တော့မယ့်အနေအထားတွေကြောင့်ကုလသမဂ္ဂလူကြုံရေးကောင်စီအနေနဲ့လည်းမြန်မာပြည်ထနာကိုရေးပေါ်အဖြစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပေးပြီးကမ္ဘာလုံးဆိုင်ရာလက်နက်ပိတ်ဆို့မှုချမှတ်သင့်ပြီလို့လည်း AI တွေ့ညမှုကေကတောင်းဆိုခဲ့ပါတယ်
။ကဇက်စတန်နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းဒီကနေ့လူဒါဇင်နဲ့ချီတည်ဆုံခဲ့ပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖြိုခွင်းမှုအတွက်ရုရှားဥဆောင်တဲ့စီရေးမဟာမိတ်အုပ်စုကတပ်ဖွဲ့တွေကဇက်စတန်က Kazakhstan go digne silo lai pare, Langzazi zere telarago, yes, Sanapia yaga, the PV chitwa la rajao, the Tenga Soviet Pitanzula alma shigebi, Nangaya tinye mu shizolo, Yusagare, Kazakhstan and ha, sezuni de drin, a chima zone, pripakari na yensai niyanawa, Piape mude domin pipola ni rajao, tu so ya, Nangajaga tenani tetare, a champa puerigo, pukumbo, Kazakhstan tamaraga, tamara, Kasim Jumat, tuya, Tukayevka, Russia, Usambi, in Soviet Piranzul Elkan, Changan and Pawan, Lunjon Yi, Puwansan, Pue, CST, Ugo, Narunjin, Kuni, Tang, and Apipare, Ailo, Tangsobi, Naiba, and Dumabe, Russia, Nanganga, Ledita Dari, Pawan, CST, Opega, Tapori, Kazakhstan, Silo Kabare, Kazakhstan, and Tunga, Chinidi, Tinny, and Losang Bibo, a chain cut than a Tashi, Tabo, Turu, Lunjon, Puego, Silo Kajang, CST, Uga, Chinaja, Topian, Gabime, Tang, Abalau, Silo Kede, Surago, Tetin, Popia, Taji, Mishibau, the Chinamabe, Kazakhstan, or Illu, Russia, Lady Tadi, Abawin, Tapuri, Silula Dajau, Kazakhstan, a Tocha, Anna Pansamugo, Russia, and in a Liza, the Mubu, EU, Uyoba Tamagaga, Digni, Tonsula Barakna.
Your Korea, Miss Sainto, Chilu Kemubo, Amyomi, Shizuane, Yishi, Topa, Chilu Tenelu, Bawin, Patani, and Angu, Tiubaga, Taito Labare, Tiunangaja, Munjia, Pyongyaga.
เมื่อกุริยานี่เนี่ยอัศจรรย์5000รอบเนี่ยเนี่ยโดมนี่ก็ไปปิดลุไล่ตินเนี่ยพอเมื่อกุริยายีปัดตันนี่เนี่ยနိုင်ငံတွေအနေနဲ့အခုလိုသဘောထားပြီးဝိုင်းလို့ပေးကြဖို့မျှော်လင့်ကြောင်းဒီနေ့ပဲပြောလိုက်တာပါတရုတ်နိုင်ငံရဲ့ဝန်ကြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ 1번ပတ်သက်တဲ့နိုင်ငံတွေအားလုံးအနေနဲ့လေကိုရီးယားကျွန်းဆွယ်ငင်းချင်းတည်ငြိမ်မှုအခြေအနေတစ်ခုလုံးပေါ်အလေးထားပြီးအမျှော်မြင်ရှိစွာနဲ့ရေရှည်ထက်ထွက်လှုပ်ဆောင်ဖို့ဆွေးနွေးတိုင်ပင်ညှိနှိုင်းမှုလမ်းကြောင်းပေါ်အမှန်ဆက်လက်ရည်တည်ပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါ။ဒါအပြင်ကိုရီးယားကျွန်းဆွယ်ထဲမှာနိုင်ငံရေးအခြေအနေပေါ်အခုလိုနိုင်ငံတွေပူးပေ
ဲ့ပါတယ်ခင
်ဗျ VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 5.53 ညာ5.25 kHz 7.83ညာ5.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေဂျာတာပတိနေညာပိုင်းတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှာတမရဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကမနစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အဆောက်အဦကိုဝေရောက်စီးနင်းခဲ့တဲ့နှစ်ပတ်လည်နေ့မှာအဲ့လိုစီးနင်းခဲ့တဲ့တုံးလုံးအားတင့်စရာဖြစ်ရရဲ့ရိုက်ခတ်မှုအကြောင်းကိုတမရဂျိုးဘိုင်ဒန်ကအခုအတန်လွတ်နေတဲ့အချိန်မှာပဲလွတ်တော်မှာမိန့်ခွန်းပြောကြားနေပါတယ်။ဒီဖြစ်ရမှာတမရဟောင်းဒေါ်နယ်ထရမ့်အနေနဲ့အဓိကတာဝန်ရှိတယ်ဆိုတာကိုတမရကထည့်သွင်းပြောဆိုနေပါတယ်။လွတ်တော်စာအုပ်မှာဖြစ်ပျက်ခဲ့တာတွေရဲ့ထူးခြားမှုအားလုံးမြင်တွေ့ခဲ့ကြရတဲ့အကြမ်းဖက်ရုံးရင်းဆန်ခန့်ဖြစ်မှုတွေအတွက်တမရထရမ့်တပူတဲ့မှာတာဝန်ရှိတယ်ဆိုတာကိုတမရဂျိုးဘိုင်ဒန်ကပြောလိမ့်မယ်ဆိုတဲ့အကြောင်းကိုလည်းအင်ဗျူတော်ပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့ပြီးပါပြီ။ဒါအပြင်အမေရိကန်ပြည်သူတွေသူ့ကိုထောက်ခံသူတွေအပေါ်တမရဟောင်းရဲ့လိန်ညာပြောဆိုမှုတွေကိုအပြင်းအထန်တုံ့ပြန်ချေပါမှာဖြစ်သလိုလွတ်တော်ကိုစီးနင်းမှုမှာပါဝင်တဲ့အခမ်းကဏ္ဍကိုအာရုံလွှဲဖို့ကြိုးစားနေတာတွေကိုလည်းတမရဂျိုးဘိုင်ဒန်ကချပြလိုက်မယ်လို့ဂျန်ဆက်ကီကပြောပါတယ်။တမရဂျိုးဘိုင်ဒန်နဲ့အတူဒုတမရကမလာဟာရစ်လည်းမင်ကွန်းပြောကြားခဲ့ပါတယ်။မင်ကွန်းထဲမှာဒေါ်နယ်ထရမ့်ကိုနာမည်တက်ပြီးပြောမလားဆိုတဲ့သတင်းတောက်တွေမိတာကိုတော့ဂျန်ဆက်ကီကတိတိကျကျမဖြေခဲ့ပါဘူး။ဒီတော်တွင်ပြီးခဲ့တဲ့နှစ်ကလွတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့အထီးကျုံမှာပါဝင်ခဲ့သူဥပဒေချိုးဖောက်သူတွေကိုဘယ်အဆင့်ပဲကျူးလွန်လွန်အားလုံးကိုအရေးယူသွားမယ့်အကြောင်းအမေရိကန်ရှေ့နေချုပ်မက်ဂါလန်ကမနေ့ကအခိုင်အမာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ကမ္ဘာတစ်ဝန်းကိုဗစ် -19 ကူးစက်မှုတွေပိုပြီးတိုးလာနေတာနဲ့အမျှအစ္စရေးနိုင်ငံမှာတော့သဒုတ်ထမြောက်ကိုဗစ်အဖြစ်ကာကွယ်ဆေးစထိုးနေပါပြီ။အရင်ကာကွယ်ဆေးထိုးတဲ့ကြားကကိုဗစ်မျိုးကွဲတွေအစ္စရေးမှာအိုမီကရွန်ကူးစက်မှုတွေမြန်လာနေတာကိုသမ္မတအိုက်ဇက်ဟဇော့ကသတိပေးလိုက်ပြီးကာကွယ်ထိန်းချုပ်ဖို့တခုတည်းသောနိလန်းကလူတိုင်းကာကွယ်ဆေးအမြန်ဆုံးထုတ်ပါလို့ဆက်ပြောခဲ့ပါတယ်။စင်ကာပူနိုင်ငံမှာလည်းအိုမီကရွန်မျိုးကွဲကူးစက်မှုနှုန်းကအရင်ဒယ်လ်တာမျိုးကွဲထက်အများကြီးပိုမြန်နေတာကြောင့်သိပ်မကြခင်မှာလူတိုင်းအဖြစ်ကာကွယ်ဆေးထုတ်ဖို့နဲ့အခုလိုထုတ်ပြီးမှသာကာကွယ်ဆေးအဖြစ်ထုတ်ပြီးသူတို့သတ်မှတ်နေကြောင်းကိုဗစ်တိုက်ဖျက်ရေးအဖွဲ့ကပြောလိုက်ပါတယ်။က ဖရိုင်လာဆလီယန်နေကစပြီးအသက်16နှစ်နဲ့အထက်ရှိသူတိုင်းစင်ကာပူမှာနောက်ဆုံးကာကွယ်ဆေးထိုးပြီးရပောင်200ခုနှစ်ဆယ်ဖြစ်ကိုလမကျော်ခင်ဒီအဖြစ်ကာကွယ်ဆေးကိုထိုးရမှာပါမြမအင်ဂျင်ထိုင်နိုင်ငံမှာလည်းအိုမီခရွန်ကူးစက်မှုတွေတိုးလာနေကြကြောင်းကိုဗစ်အနေနဲ့သတိပေးချက်ဒီနေ့ပဲအဆင့်တိုးသတ်မှတ်လိုက်ပါတယ်ထိုင်နိုင်ငံမှာဒီနေ့တရက်ထက်ကူးစက်သူ6000နီးပါးရှိပြီးဒီအရင်
Novak Djokovic ha Australia nenga Melbourne myo ko yauk pi ga ma COVID 19 yoga san ya tat ti athaw tha ma pi song mu so pi tu ko thu pe tha le pi win kwin ko Australia ana bai ni ga pyan le yauk tain lai ba de
Our rules. And there are no special cases. Rules are rules. It's what I said to you yesterday. That's the policy of the government.
Ubrega, Ubrebabe, a two queen Yisra Mashibau, Maniga, General Piotabe, Taha, General Suya policy, Pidlo, Kayoga, Sanya, General Suya, Tinja, Nezalun, Yisanya, Ubreba, Tajau, Australia, Ha, Takabaloma, Kobina, Patalo, Tesomu, Nezo, Nangataku, Pinirabalo, Australia, Wendijo, Scott Morrison, Djokovic, Pu, and Guma Bea, Jin, and Patalo, Jota, Tara, Pibare, Djokovic, Ha, Tu, Yinga, Goji, and Nayagabu, Australia Open Tennis, and Mema, Wenyoshin. Melbourne Yogo Botunica Yashi Lagara Pibare, Victoria Pine Soya Gatamatare, Tinchat COVID 19 Yoga Sanya, Sisija de Kinlo Queen Shoutaga B, Jutin Quimpuja Yagabare, Tabimele to her Australian and Yalf Labu, Luate, Tate Tauta Piana and Jimishiga Uso B, Piwin Wingo Yotin Lai de Jong, Australia Neja Sanji Puega, Jinja Jet, Topian Gabare, Djokovic Netu Yapoweniha, Jamaia Luate Sisimuri, Kinlo Queen Shoutayama.
ပြည်ဝင်ခွင့်ပုံစံမာပြီးရှောက်ထားကြတဲ့အကြောင်းဩစတြေးလျသတင်းဌာနတွေမှာဖော်ပြကြပါတယ်ခင်ဗျာကမ္ဘာပေါ်မှာအကောင်းဆုံးသတင်းဒေတာစုဂရမ်မီပွဲကိုကိုဗစ်မျိုးကွက်တဲ့အိုမီခရွန်ကြောင့်ရွှေ့ဆိုင်လိုက်ရပါပြီ။နှစ်စဉ်အမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့မှာကျင်းပတဲ့ဒီဂရမ်မီဆုပွဲကိုဒီနေ့မှာတော့အိုမီခရွန်ဗီဇမျိုးကွက်တဲ့ကူးစက်မှုတွေကြောင့်အကန့်အသတ်မရှိ င်ကဘာရက်ကတန်းနဲ့ရှိတဲ့ပြည်သက်တွေကြည့်ရှုလေးရှိပါတယ်။ဒီနှစ်ပွဲမှာအမေရိကန်ဆိုတော့ဂီတပညာရှင် John Baptist ကဆုဆက်တဆုအတွက်စကားတင်အဆိုပြုခံရပြီး Disney တယောက်ဆောင်တည်ရည်သူ Olivia Rodrigo ကအကောင်းဆုံးဂီတပညာရှင်တချင်းနဲ့ album တွေအတွက်စကားတင်ရွေးထားတဲ့စီးရင်းထဲမှာပါဝင်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကြားပြည်နယ်ဘက်ကတိုက်ပွဲသတင်းနဲ့စကြပါတယ်။ကြားပြည်နယ်ဒီမော့ဆူမြို့နယ်နဲ့လိုက်ခေါ်မြို့နယ်ထဲမှာဒီနေ့ဇန်နဝါရီ6ရက်နေ့မှာလဲစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီမော့ဆူမြို့နယ်ဒေါ်ပိုးစီကြေးရွာဘက်မှာဆိုရင်ညနေပိုင်းအထိလက်နက်ကြီးပစ်ခတ်တံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။လိုက်ခေါ်မြို့နယ်ထဲမှာလဲစစ်တပ်ဘက်ကအင်အားဖြည့်နေပါတယ်။ကြားပြည်နယ်ဘက်ကတိုက်ပွဲအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံပြောပြပေးမှာဖြစ်ပါတယ်ဗျာ။
2022ခုနှစ်ဒီဇင်ဘာလ31ရက်နေ့ကနေ2022ခုနှစ်ဇန်နဝါရီလ3ရက်နေ့အထိတိုက်ပွဲတွေရက်ဆက်ပြင်းထန်ခဲ့တဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတော့6မိုင်ဒေါ်ပိုးစီကျေးရွာအနီးမှာတိုက်ပွဲတွေဖြစ်နေပါတယ်။မနက်ပိုင်းကနေညနေပိုင်းအထိလက်နက်ကြီးနဲ့ပစ်ခတ်တံတွေကြားနေရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။
ကနတန်ကြားနေတဲ့တမနယ်လောက်ခုဆိုင်ကြည့်ပဲ။မနေ့ကအပြန်လန်ပုံစံမျိုးကြားတယ်ခုဆိုတော့ခဏအငယ်တန်နေစိတ်မကြားရတော့မကြားရတော့အစည်းတန်နေပဲကြားရတယ်အဲ့ဒါဆိုလို့စီ6မိုင်သွားနေတယ်။အပြီးတစ်ပတ်ထဲမှာဆိုရင်တော့နေ့တိုင်းပဲနေ့တိုင်းလိုပဲ။အဲဒါကြီးမဟုတ်ရမှာခဏလေးချိန်တဲ့တိုင်ပွဲလိုအဲ့လိုမျိုးပေါ့။ဒီနေ့ကတော့နည်းနည်းကြားတယ်ပေါ့။ခုချင်းချင်းနည်းနည်းကြည့်တာတစ်ချက်တစ်ချက်ကြားနေရတော့ပဲ
။တိုက်ပွဲအတွင်းဒေါ်ပိုးစီကျေးရွာမှာနေအိမ်တချို့မီးရှို့ဖျက်ဆီးခံရတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ VOA ကအတည်ပြုလို့မရသေးပါဘူး။ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဘက်ကတော့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်တဲ့အကြောင်းအတည်ပြုပြောဆိုပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးဘူးလို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။
အဲ့ပေါ်တော့ဟို6မိုင်မှာဖြစ်တယ်ဒီဒီမော့ဆိုတော့မဖြစ်ဘူးခင်ဗျာ။ဒီမော့ဆိုမြင့်နေ6မိုင်မှာဖြစ်တယ်ကြာ။မနေ့ရှိနေခွဲချင်ဖြစ်
ဒီလောက်ပိုင်းမှာကတော့ဒီတက်အင်အားအလုံးရင်းနဲ့တူတာအများကြီးပြင်ထားရရှိတဲ့အချိန်မျိုးတော့ထပ်ဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ဆက်ကလည်းအချိန်မျိုးထပ်ဖြစ်နိုင်တော့အချိန်မျိုးရှိရတယ်ဒီမော့ဆိုးနယ်ထဲမှာလိုပဲလွိုက်ကော်မျိုးတွေမှာလည်းစစ်တပ်ဘက်ကအင်အားအများအများနဲ့စစ်ကြောင်းထိုးလာတာကြောင့် ကယန်းတာယာကျေးရွာအနီးမှာကယင်းနီအမျိုးသားကာကွယ်ရေးကယန်းဒီအက်ဖ်ရဲ့တရင်နှစ်တရင်သုံးနဲ့ပီဒီအက်ဖ်ပူပေါင်းတပ်ဖွဲ့တို့ဒီကနေ့မနက်ပိုင်းကခြုံခိုတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကယားပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာလနဲ့ချီကြမြင့်နေပြီးပြစ်ခတ်တိုက်ခိုက်မှုတွေမရှိရင်တော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရွာတွေရှိတဲ့ဘက်ကိုလှမ်းလှမ်းပြီးတော mpian ye cha de ba wu. Si bie do ka de phin ni da a chain cha la da ne a mya sa na yik kha a khat khe ri se wa lo a chat de a do mya la de lu dimo so pdf pyan cha ye da win ngan ga sat pyo ba de.
Si shaw da de ro a khat khe ro a nyai chi de le ku ka la so de ti le in jian le mya wo ne sa tao ka jian le ho a nyai a khat khe chi de si wa ka sa wo ne a nyai chi de ra si wa ba le.
ဒီကနေ့ဒီရိတ်ခါတချို့ရန်ချက်ခဲနေတဲ့အင်ဆိုလို့ရှိတယ်လို့ပြောတဲ့ကျွန်တော်ကသာမန်တလောက်တော့ရန်ချက်ခဲနေရတာဆိုတော့ဒီလူချင်းရဲ့ချိတ်ချိတ်ပြီးမှရလာတဲ့အမှုရှင်ကျွန်တော်တို့ကြားပြီးတော့မှဖန်ပူးလာရှိတယ်။စစ်ကောင်စီတပ်နဲ့ပြည်သူကာကွယ်ရေးတပ်တွေစီးရေးပြစ်ပခဖြစ်နေတဲ့ကြားပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားတွေတိုးချဲ့ဖြန့်ချနေပါတယ်။ဒီစင်မာလာ
32 ရက်နေ့ဒီမော့ဆိုမြို့နယ်တွင်တိုက်ပွဲတွေကိုအရင်ပြောပြခြင်းပါတယ်ရှင်။ Zagain Dine Kalee Nye Chin Pee Nye Phanlan Baga Tai Pwai Tereng Go Ayin Pyo Pya Jya Maare. Zagain Dine Kalee Miu Taung Mai Nye Chin Pee Nye Phanlan Miu Nye Asa Maale. Sikong Si Tati Nye Dita Gaan Pidu Ka Wai Pwai Reja Tine Mna Bai Nga Tai Pwai Chepwa Ghe Maare. Kalee Taung Mai Nga Tati Laare Sikong Si Tati Nye Dita Gaan Ka Wai Pwai Reja Tai Tai Khe Khe Jya Raba. Tai Pwai Pwai Nye Dye Yabak Gu Kalee Miu Ga Nye Sikong Si Tati Ga Lanna Ji Nye Pye Khe Khe Maare.
စကိုင်းတိုင်းနဲ့ချင်းပြည်နယ်အစက်ကတိုက်ပွဲအခြေအနေကြောင်းရန်ကုန်ကလာခဲ့တဲ့သတင်းကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။ဟုတ်ကဲ့ပါ။စကိုင်းတိုင်းကကလေးမျိုးတောင်ပိုင်းနဲ့ချင်းပြည်နယ်ဖလန်းမျိုးနယ်ဆက်မွေးစောဆိုတဲ့ရွာဘက်မှာဒေသခံပူပေါင်းကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ဒီနေ့ဇန်နဝါရီ6ရက်မနက်ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါ။
တိုက်ပွဲဖြစ်တာနဲ့ပတ်သက်လို့ကလေးပီဒီအက်ကတာဝန်ရှိသူတူကအခုလို့ပြောပါတယ်။ဘာမှမဟုတ်ချောင်းနဲ့ဖလန်းမျိုးနယ်တွေဝေဘူးလာမျိုးပေါ့နော်ဒီကြားထဲကဒီတောင်ကျောတွေထဲကဒီမှာသူတို့ဒီတောင်ကျောတွေတစ်ချောက်ကနေသူတို့တက်လာတဲ့အခါမှာနေမနေ့မှာတော့ဒီအဲထိတွေ့တိုက်ပွဲဖြစ်ပြီးတော့မှာတိုက်ပွဲတော်တော်ပြင်းထန်နေပါတယ်ဗျာဒီအချိန်ထဲမှာပဲဒီကလေးနီးပညာတပ်ကတော်ဘက်ကနေလည
ဖြစ်ချင်းဒီကပူပေါင်းတက်တွေဘက်ကနေထိခိုက်အကြဆုံးကျော်မရှိသေးပါဘူးဗျဒီအသေးဆုံးသတင်းကိုတော့ VOA ကတိကျအတိမပြုနိုင်သေးပါဘူးစကိုင်းတိုင်းကလင်းမြို့တောင်ပိုင်းနှချောင်းကျေးရွာကနေဝေဘူးလားမြို့ဘက်ကိုအင်အားအလုံးအင်းနဲ့ဒီနေ့မနေ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဆိုမီ PDF ခလေး PDF
ချင်းမျိုးသားကာကွယ်ရေးအဖွဲ့စီအန်ဒီအက်ရိန်ဂျာကလေးကာကွယ်ရေးအဖွဲ့ပီကေဒီအက်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖခလေးပူပေါင်းတပ်ဖွဲ့တွေကပူပေါင်းတိုက်ခိုက်နေတယ်လို့ကလေးပီဒီအက်ကထုတ်ပြန်ထားပါတယ်ဒီတိုက်ပွဲနဲ့ပတ်သက်လို့စီအန်ဒီအက်ကာကွယ်ရေးဖွဲ့ဝင်တူကလည်းအခုလိုပြောပါတယ်ဂျင်းမက်ကချင်းလို့ဟိုကလည်းကိုးနိုင်တယ်ပေါ့ဒီလိုသိရှိချင်တော့မတိရသေးရ
တိုက်ပွဲဖြစ်နေတဲ့ဝေဘူးလကျွရဘကိုကလေးမျိုးကနေစစ်ကောင်စီတပ်တွေလက်နက်ကြီးတွေနဲ့လည်းပြစ်ခတ်နေတယ်လို့ကလေးမျိုးကန်တူကလည်းအခုလိုပြောပါတယ်မလက်ပိုင်းကတော့အလိုက်ပြောဖြစ်တယ်ကြာ။နောက်ချောင်းနဲ့ဒီဖလန်းသွားတဲ့ဘက်ပေါ့ဝေဘူးလာတဲ့မှာပေါ့။ဒီကနေ့ကတည်းကဂျာမကနေလင်းမှုကြီးနဲ့လည်းလန်းလန်းကြီးတယ်နောက်ကနေ။စစ်ကောင်စီတပ်တွေဟာကလေးကန်ကောကနေချင်းပြင်းတဲ့ကို ဒေသခံကာကွယ်ပူးပေါင်းတပ်ဖွဲ့တွေရှိနိုင်တယ်လို့ယူဆနေတဲ့နေရာတွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်အဲ့ဒီဒေသကရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းဒေသခံတူကအခုလိုပြောပါတယ်
။ဒ ดูว่าซีเอ็นเอบ่ยาอะซีเอ็นเอตัวเราปีเดียชื่อโหยาดูว่าอะไรอะไรโหเล็กแค่นั้นโหอะตัวตองชินเนี่ยแหละดิเป็นกันเนี่ยตัวนี้ตรงนี้ทุกแต่ตัวดูว่าไอ้มาเล็กแค่นี้ก็มาดูว่าโอ้เช่อาณาชนโตแลเนี่ยดูที่เตซื้อมาดูว่าอะไรตัวมีอะไรตัวมีจองดูสิโคราชิเตยดูว่าช่องนี้เนี่ยอะไรวะช่องนี้เนี่ยไอ้ลาลาเนี่ยก็คงช่องนี้อ่ะดิอะวิโลโหบลูเนี่ยคือ
ไอ้ลุงชีเรเองเนี่ยชีลุงชีเรไอ้โอ้ลุงชีเรลุงชีเรเองอ่ะพี่ซีอยู่เตะเลยสภาสุดสภาเชิงสุดเชิงกงเตะอะไรพี่ว่าไอ้เราอยู่ลงเนี่ยดูสิครับคลิปนี้ตั้งไว้ในช่องที่เรามาพิจารณาดิสมานสัตว์เลี้ยงก็สิ่งสิ่งจะดูเนี่ยที่ได้กับผู้บังคับวิทย์ไปรู้เป็นสันติบุญที่ป่วยกันไปสิ่งสิ่งก็จะให้ยินดีตรงไปพิจารณาแต่แค่แค่บาร์เลยไอ้เรื่องนับไปแต่บุญที่ป่วยเราไม่ใช่เว้ยยิ่งแต่เนี่ยกันเนี่ยสิ่งสิ่งจะดู တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါဒေသခံပူးပေါင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့တိုက်ပွဲတွေပိုကျဉ်ထန်လာနိုင်တဲ့အတွက်ကလေးကံကောလမ်းဘက်ကိုအသွားလာမပြုလုပ်ဖို့တတိပေးထားတာလည်းရှိပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ချင်းပြည်နယ်မတူပီဘက်ကတိုက်ပွဲအခြေအနေကိုဆက်ပြီးတော့ကြည့်အောင်ပါချင်းပြည်နယ်မတူပီမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ချင်းကဝင်ဖွဲ့ရကြဒီကနေ့ဇန်နဝါရီ6ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနက်ပိုင်းတည်းကနေညနေပိုင်းအထိတိုက်ပွဲပြင်းထန်ခဲ့တဲ့မတူပီဘက်စီးရင်နောက်ဆုံးအခြေအနေကိုရန်ကုန်ကပြပလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းပြည်နယ်ကမတူပီမြို့နယ်ဘက်မှာဒီကနေ့လည်းတိုက်ပွဲတွေပြင်းထန်ခဲ့တာပါမတူပီဟာခလမ်းမကြီးဘေးမှာစစ်ကောင်စီတပ်တွေဘက်ကချင်းဒေသခံပြည်သူ့ကာကွယ ရေးအဖွဲ့တွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာမှာမနေ့ပိုင်းကနေညနေ 9:00 လောက်ရောက်တဲ့အထိတိုက်ပွဲတွေဖြစ်ခဲ့တယ်လို့မတူပီ CDS ကြံကြားရေးတာဝန်ရှိသူတူကပြောပါတယ်
။အခုတော့လည်းကျွန်တော်တို့ဒီမနေ့9:00ပေါ့နော်ကျွန်တော်တို့မတူပီဟာခါလာမှာရှိတဲ့ CDS ဖွဲ့စည်းတဲ့နေရာကိုစက်ကစက်ကအင်အားလုံးကြီးနဲ့ထိုးစစ်ဆင်တာတော့ဘယ်လိုလုပ်ဆဲတဲ့တောက်ဆောက်ပြည့်ခံနေတယ်ပေါ့နော်အခုဒီဟာခါလာပြည်လုံးကြီးရနာပေါ့နော်အဲ့ကြမ်းပါပေါ့ဒီလက်ဖက်ကြည့်ချက်ကြဆုံးတဲ့ဆင်းနေတယ်ကျွန်တော်ဘယ်လိုလုပ်မသိသေးဘူးခ
င်ဗျာ။ဇန်နဝါရီလ4ရက်နေ့ကလည်းမတူပီဘလောက်ကလမ်းပေါ်မှာရှိတဲ့နေရာတစ်ခုနဲ့မတူပီဟာခလမ်းမော်ကဖနိုင်နဲ့ငလိုင်ရွာနေရွာကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်
။ဒီနေ့ကတော့ကျွန်တော်တို့ဒီမတူပီဟာခမှာရှိရတာလေဒီမတူပီဟာခလမ်းမော်အဲ့ဒီနေရာမှာဖြစ်ခဲ့တာလေစက္ကစက္ကအရာရှိတူတောင်းဝဲတူဦးစီစိုးနေပါတော့ပြီးတော့အများပြတင်ရရတယ
်။ဒီဆုံးမှုတွေနဲ့ပတ်သက်လို့ VOE ကတိကျအတည်မပြုနိုင်သေးပါဘူး။အခုလိုမတူပီမြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကြီးရွာ6ခုကရွာသားတွေစစ်ဘေးလွတ်ရာခိုလုံနေကြရပြီးစစ်ဘေးဒုက္ခသည်4,000လောက်ရှိနေပြီလို့ပြောပါတယ်။
အခုလောကဲဒီပဇက်တက်ဆော့ဖြစ်နေတဲ့ဒီကျွန်တော်တို့ကြီးရမယ့်ပြည်သူတွေကတော့လေစစ်ဘေးရှောင်အနေနဲ့အစင်းသိမ်းချလာတယ်ရှိပါတယ်နော်ရွာကတော့ခမတ်ကြီးကျွန်တော်တို့အခုလောကဲ800-900လောက်တော့ရှိတယ်နော်ဒီခမတ်ကြီးဆိုတာကကျွန်တော်တို့ဒီမတူပီမြို့နယ်တင်းမှာစုစုပေါင်းပြီးစစ်ဘေးရှောင်ပြီးအားလုံးကဒီ3,000-4,000ကျားရှိတယ်ခင်ဗ
ျမတူပီမြို့ပေါ်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကတရင်တဆင်းအိမ်တော်စုစီရင်စစ်ဆေးတာတွေလုပ်နေတယ်လို့မတူပီမြို့ကန်တူကပြောပါတယ်
အဲ့ဒီဖြစ်တာကကြားရဟုတ်တယ်။မြခင်ပိုင်းကိုခြာရတော့လားဘာမှလာကြည့်ကြတယ်။မြို့ကလုံဆုံရတော့ချက်တယ်
။မတူပီဟာခလမ်းပေါ်မှာဇန်နဝါရီလ3ရက်နေ့ကတိုက်ပွဲဖြစ်ပြီးနောက်စစ်တပ်ဖက်ကအရဲဝတ်တွေနဲ့တွာလာလှုပ်ရှားနေတာတွေ့ရတယ်လို့ CDS မတူပီဘက်ကပြောပြီးအရဲသားပြည်သူတွေအနေနဲ့တောင်းရသွားတာတောလိုက်တာညဘက်အပြင်ထွက်တာတွေမလုပ်ဖို့ CDS မတူပီဘက်ကတိုက်တွန်းထားပါတယ်။ဒီကနေ့တိုက်ပွဲဖြစ်နေတဲ့မတူပီဘက်ကအခြေအနေကိုမေးနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ။
ကိုကြကြသိန်းပြောပြတော့တာဖြစ်ပါရခင်ဗျာအခုတခါတော့သတင်းဌာနတစ်ခုကိုစစ်ကောင်စီဘက်ကဘာကြောင့်တရားစွဲလိုက်လဲဆိုတဲ့အကြောင်းကိုပြောပြကြပါမယ်ရခိုင်ခြေစိုက်အွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုနိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန် 124 ကနဲ့စစ်ကောင်စီဘက်ကတရားစွဲလိုက်ပါတယ်ပလဝမြို့နယ်တဲကစစ်တပ်တရင်တစ်ခုမှာအလံဖြူထောင်ထားရဆိုတဲ့သတင်းဖော်ပြခဲ့ပြီးတဲ့နောက်ခုလိုတရားစွဲခဲ့တာဖြစ်တယ်လို့ Western News Editor ချုပ်က VOE ကိုပြောပါတယ်ပြစ်ဒဏ်ကြီးလေးတဲ့ပြစ်မှုမျိုးနဲ့တော့သတင်းမျိုးနဲ့သတင်းမီဒီယာလုံငန်းတစ်ခုပေါ်တရားစွဲရတဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူဖြူကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်ကအွန်လိုင်းသတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကိုသတင်းဖော်ပြမှုနဲ့ပတ်သက်ပြီးထောက်နဲ့အနှစ်20အထိချနိုင်တဲ့နိုင်ငံတော်အကြီးအကဲပြက်စီမှုရာဇသက်ကြီးပုံမှန်124ကကြီးနဲ့ရခိုင်ပြည်နယ်စစ်ကောင်စီဘက်ကတရားစွဲထားပါတယ်။ပြည်ကရဲ့2021ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်တဲကစစ်ကောင်စီတပ်ရင်းတစ်ခုတောင်ကုန်းမှာအလံဖြူထောင်ထားတယ်ဆိုတဲ့သတင်းကြောင့်အခုလိုတရားစွဲခံရတယ်လို့ယူဆတဲ့အကြောင်း Western News သတင်းဌာနတီထောင်သူလက်ဖြင့်အေဒီတာချုပ်လည်းဖြစ်တဲ့ဦးမနခွာညိုက VOA ကိုပြောပါရစေ။
Bajang สุดเลยสุดเลยเจ้าสุดเลยติงเงินเลยสาเลยเอาทุนในบ้านเราจะมาลาวแต่ว่าทุนที่เราเจ้าเทนี่ปีกเลยชาวบ้านเองอาจจะเราเป็นเลวันนั้นแต่ตอนนี้เราเจ้าเราว่าเรนนี่เชี่ยเก๋สิ่งของสิ่งการนี้ก็ต้องไปรูปเลวันเพิ่มมาอันนั้นชีวิตทำให้เกิดสุดแต่ตอนนี้เจ้าเราเรนนี่เชี่ยเก๋ครับผมอินดับไปมาเป็นแต่ตอนนี้เจ้าเราเองดับไปเป็นเลยกูจะทุ่มเอาหมดเลยที่วิจารณ์
สุดๆงานการที่เนี่ยมุ่งสู้อะไรสู้ไปเลยที่กูพยายามจะไปเอาเงินใส่เนี่ยอะไรก็เลยชี้ที่เนี่ยหรอจะรู้จักหรอที่พี่ก็เลยที่นี่ก็ไม่ตัวที่จู่สู้ใจยาที่เนี่ยน่าสนใจที่เดียวที่นี่เลยเนี่ยตัวเออเดี๋ยวเมื่อตัวยอมมาที่อุ้ยชอบเลยสุดๆจู่ๆจ้าที่ยาเลยแล้วเราไม่จู่ๆที่เดียวปีกันยังก็ยังใครที่เนี่ยอุ้ยจะยอมมาพี่ลูกเดือดเรื่องสั้นเนี่ยไปมา วัสดุนิวสเตรนท์นั้นก็ได้สื่อรักกันยามาเสด็จไปลุยมีอาชีพมีรวยเอายงจิมุยเอาเดินพบยาลามูอากูรู้ที่อาศัยสบุลุยาลาพี่เดียวยังใครบินเสกังสิกาอุลาเตงาเตรียมมีอะไรกูเปียจ้าเกวัยมูลากายาสุดจีปูมาเตียนสเลกาดิโกเสียนาเตงจีเรนาฟิวไวลาสเลเยปิสิงเกเรเทมาจัมโรเน่จัมโรดาริปอมมงตีเอามลิซาเอาลูโซปิลูตุริโกเยยูเมลูเทตุนชาบี ท่านั้นก็เลยต้องในการนี้เนี่ยเสียที่ตัวเขาพิพาเลยสกังสิกาเดินทางมาเรื่องที่น่ารู้เพื่อเต็นนาเดินทางถึงเนี่ยเดินทางมาเรื่องอากุลจีเลียปูมาเนี่ยที่อาศัยสุราเรื่องนี้ได้เจ้าเดินทางมาเรื่องเนี่ยเดินทางโดยยัดดิบุอัตโตริคเคลาร์เรลูอุบลนครยูกาพิพาเลยตัวอย่างวัสดุนิวสเตรนท์ชนะฮะออนไลน์งานเดินทางไปพิจารณาเดินทางมาพิบีเดินทางลงงานลูกไก่บุตรเอเนริสุยาเทมาตัวอย่างเว็บมาปูเต็นทาร์เรเดินทางลงงานลูกไก่พิพาเลย
ปีกันนี่ดิสมาลาสกุยานี่กันเลยวัสดุนิวส์ยองแอนติชีเอเนียกูลงจุดนี้จะพอรีไล่หลังชาวพิราเรลูกเคเรลูกเปียวไปเลยวัสดุนิวส์ก็ต้องมาเลยดูตัวเช่าจนเราสั่งชีปีเดียวเดียวลาวิโดวุ้นชาลาเรชีเดียวเราจะวุ้นชาเรวุ้นวิโดไม่ได้เลยนี่ไม่ได้ชีเดียวสิ่งของสุดท้ายมันต้องเนี่ยสุดท้ายเช่าจนเราเปียวไปได้ชีบุที่บอกว่าเราอย่างกูสู้ๆว่าพิจารณาบุเลยเนี่ยเราสู้เช่นกันเราเนี่ยกู จะเราเป็นว่าตรงนี้ดีเป็นไรเดี๋ยวเราเป็นว่าที่เราเรียนอยู่ตรงนี้ดีก็ยังว่าช่วยชาวบ้านว่าช่วยเด็กปอมมาเลยจะเราสู้อะไรเดี๋ยวที่ปอมมาก็จะเราเดี๋ยวยังว่าสู้อย่างนี้อาชีพเด็กปอมมาเลยคิดเดี๋ยวเราดีดูปอมมาเลยแต่ละอาชีพจะเราเดี๋ยวเราทำอาชีพเด็กหาตรงนี้เข้าไปเราตรงนี้ที่ฐานะคุ้มลงจะเราว่าคุ้มดูดิฉันเลยอะไรชิ้นชิ้นชิ้นนี้ตรงนี้เท่าเดิมเอาเงินเป็นส่วนนี้อะไรชิ้นนี้มาชิ้นนี้ทำมาไอ้เราปอ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ာဖို့ခေါ်တဲ့အတွက်သွားချိန်မှာတခါတည်းအဖမ်းခံရတဲ့ VOM သတင်းထောက်ကိုဒီနေ့ဇန်နဝါရီလ6ရက်မှာပုံမှန်905ကကြီနဲ့ရွှေဘိုထောင်တွင်းတရားရုံးကနေထောက်နဲ့နှစ်နေချလိုက်ပါတယ်။ပြည်တဲ့6မှတ်ခံရတဲ့ပြည်ဖြူအောင်ဟာတင်ငန်းဝင်းနဲ့သွားရကတခါတည်းဖမ်းခံရတာဖြစ်ပြီးတော့အခုလိုထောင်ချခံရတာပါ။ပြည်ထောင်ရေးပိုင်းတော့ကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်တန်လွင်သွေးချင်းသတင်းဌာနအက်ဒီတာချုပ်ဒေါ်မြဝင်းရံကိုမြောင်ရွှေမြို့မှာရှိတဲ့တောင်လေးလုံးအချင်းထောင်မှာတရားရုံးကပုံမှန်905ကကြီနဲ့ထောင်နဲ့နှစ်နှစ်ချမှတ်ခဲ့ပါတယ်။အက်ဒီတာချုပ်ဒေါ်မြဝင်းရံဟာပြီးခဲ့တဲ့ဇူလိုင်လ20ရက်ကတောင်ကြီးမြို့နေအိမ်မှာတမိနှစ်ယောက်နဲ့အတူဖမ်းဆီးခံခဲ့ရတာပါ။ဆရာနာတင်ကြီးစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ချိန်ကလည်းစစ်ကောင်စီကသတင်းတော်တချို့ကိုဖမ်းဆီးတာတွေရှိခဲ့တယ်လို့သတင်းဌာန၈ခုကလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့တရင်သမားတရားကျော်ရှိပြီးဆယ်ယောက်ထက်မနည်းထောင်ချခံခဲ့ရပါတယ်56ယောက်ကတော့ပြန်လည်လွတ်မြောက်လာတဲ့အတွက်လက်ရှိမှာတရင်သမားအယောက်90လောက်အချင်းထောင်တီးတီးမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြည်တွင်းကတရင်တောက်တွေပြုစုထားတဲ့အစီရင်အရာသိရပါတယ်ရှင
်ဘက်ကင်ပြည်တွင်းပြောပြတာတော့ဖြစ်ပါတယ် VOA ကနေ့ခြားတော်ရီနေ့ညပိုင်းမြန်မာဝါသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့အတန်လွှင့်ပေးသွားမှာဖြစ်ပြီးတော့ဦးအောင်ခင်ရဲ့မြမာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bernis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bernis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေဆင်တိုင်းအထိလိုင်းတူပြီးတော့19:30နာရီနဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရမှာဖြစ ကောင်စီနဲ့ပူးပေါင်းလိုက်တဲ့အတွက်စီးလုံးညီညွတ်ရေးပြပြသွားရပုံကိုဦးအောင်ခင်ကရေးပြီးတော့ကိုညံဝဲအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
။မြမပြည်တောင်ပိုင်းဖြစ်တဲ့ဘကိုးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းရဲ့စစ်ဘေးဒုက္ခတွေအခြေအနေကိုဇန်နဝါရီလ2ရက်နေ့ထုတ်တန်လွင်တိုင်းပြည်ထောင်နာကပေါ်ပြပါလေ။တရင်ပြည်နယ်မှာဒုက္ခတွေ6000ကျော်၊ဘကိုးတိုင်းမှာ3000ကျော်၊တနင်္သာရီတိုင်းမှာ3900ကျော်ရှိပြီးမွန်ပြည်နယ်မှာတော့ဒုက္ခတွေ3900ကျော်ရှိပါလေ။ဒုက္ခတွေဥယျာဟာတိုးပွားနေပါလေ။မွန်ပြည်နယ်မြောက်ပိုင်းချိတ်ထုံနဲ့ဘီလင်းမှာကစစ်ဘေးဒုက္ခတွေရှိပုံရပါလေ။ပြည်သူကာကွယ်ရေးတပ်ရှိပြီးတရင်ပြည်နယ်နဲ့ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်ပွားနေပုံရပါလေ။မွန်ပြည်နယ်မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ။1995ခရဲကစစ်တပ်နဲ့အပြစ်ရထားတာမို့အပြစ်ရစစ်တပ်26နှစ်ရှိပြီဖြစ်ပေမဲ့ရည်မှန်းချက်နဲ့အလန်းဝင်းနေပုံရပါလေ။လက်နဲ့မကိုင်းတဲ့အဖွဲ့ကတော့မွန်ညီညွတ်ရေးပါတီဖြစ်ပါလေ။မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့2019မှာပူးပေါင်းပြီးတည်ထောင်တဲ့မွန်ညီညွတ်ရေးပါတီ2020ရွေးကောက်ပွဲမှာပြည်내အမှတ်6နေရာအနိုင်ရရှိတာဟာမွန်ပြည်သူတွေအတွက်ကြီးနူးစရာဖြစ်လာပါတယ်။ပါတီနှစ်ခုမပူးပေါင်းခင်ကတော့ကိုယ်စလဲ3နေရာသာရရှိပါတယ
်။မွန်ပြည်내မှာနိုင်ငံရေးပါတီအတော်များများရွေးကောက်ပွဲဝင်ကြပေမဲ့မွန်ညီညွတ်ရေးပါတီနဲ့ NLD ကသာလူထုထောက်ခံမှုအများဆုံးရပါတယ်။ဒါကြောင့်နှစ်ပါတီကြားပြိုင်ဆိုင်မှုလည်းပြင်းထန်လာပါတယ်။ NLD policy မှာတိုင်းရင်းသားနဲ့ပတ်သက်ပြီးPP ပြင်းပြင်းဖော်ပြတာမရှိလို့ကိုပါတီနိုင်အောင်လုပ်ပြီးကိုလန်းကိုသွားရမယ်လို့မွန်ညီညွတ်ရေးပါတီဒုက္ခတာနိုင်ချမ်းတွဲကဆိုပါတယ်ပါတီဥက္ကဋ္ဌနိုင်တင်အောင်ကတော့လွန်ခဲ့တဲ့အောက်တိုဘာလကကွယ်လွန်သွားခဲ့ပါတယ်ဒါပေမဲ့ဆရာနာသိန်းကောင်စီနဲ့ပူးတွဲဆောင်ရွက်ဖို့သဘောတူတာကြောင့်မွန်ညီညွတ်ရေးပါတီဟာမညီမညွတ်ပဲဖြစ်လာပါတယ်ဘိုးကော်မတီဝင်အများစုမဲနဲ့ပူးတွဲလုပ်ကင်ဖို့ဆုံးဖြတ်တာမို့ကျန်ဘူဟုကော်မတီဝင်၃ပုံ၃ပုံကျော်ကပါတီကနှုတ်ထွက်စာတင်ကြပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီကိုထောက်ခံသူစသဖြင့်အုပ်စု၂မျိုးကွဲလာပါတယ
်။မွန်ညီညွတ်ရေးပါတီခေါင်းဆောင်၂ဦးကိုစစ်ကောင်စီကနေရာပေးပါတယ်။တဦးကိုဘောအုပ်ချုပ်ရေးကောင်စီဝင်အဖြစ်လက်ခံပြီးကျန်တဦးကိုပြည်내အုပ်ချုပ်ရေးကောင်စီဝင်အဖြစ်သတ်မှတ်ပါတယ်။စစ်ကောင်စီဝင်ဖြစ်လာပြီးမကြမီမော်လမြိုင်ဘလူးကျွန်းတရားကိုပိုကျောင်းအောင်ဆန်းတရားကနေတန်လွင်တရားလို့အမည်ပြောင်းလိုက်ပါတယ်။မွန်လူလူကတော့ရမညာလို့ပေးကျင်ပါလေ။မွန်တိုင်းရင်းသားတွေဟာသဘောထားအမျိုးမျိုးကွဲပြားနေပြီမဲ့ပြည်တွင်းနိုင်ငံထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်ခိုင်ခိုင်မာမာရှိဖို့လိုတယ်လို့မွန်အမျိုးသမီးကွန်ဝုဒ်ကနိုဝင်ဘာလ9ရက်နေ့ထုတ် Transnational Institute စာဆောင်မှာဝေဖန်သုံးသပ်ထားပါတယ်။
မွန်နိုင်ငံရေးပါတီကြီးနှစ်ခုပူးပေါင်းပြီးမွန်ညီညွတ်ရေးပါတီထီထောင်နိုင်တာဟာအနာဂတ်ဖက်ဒရယ်နိုင်ငံရဲ့အခြေခံအုတ်မြစ်အဖြစ်မွန်ပြည်သူတွေကယုံကြည်တယ်လို့ဆိုပါတယ်အခက်အခဲမျိုးစုံကိုကျော်လွှားပြီးကွဲပြားနေတဲ့အုပ်စုတွေကိုစူးစီးနိုင်တဲ့အတွက်မွန်ညီညွတ်ရေးပါတီပေါ်ထွက်လာတာပါဒါကြောင့်2020ရွေးကောက်ပွဲဟာမွန်နိုင်ငံရေးကိုဂုံတရီတိုးစေတယ်လို့ပြောကြပါတယ်ဒါပေမဲ့ဆရာနာသိမှုကြောင့်မွန်နိုင်ငံရေးဟာဂုံတိတ်ခါကြာဆင်းရပြန်ပါတယ်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့အတွက်မွန်ညီညွတ်ရေးပါတီကနှုတ်ထွက်သွားသူအများအပြားရှိလာပါတယ်စစ်ကောင်စီနဲ့လက်တွဲတာကိုမှန်ကန်တယ်လို့ထင်တဲ့အုပ်စုနဲ့မှားတယ်လို့ထင်တဲ့အုပ်စုကွဲပြားသွားပါတယ်စီးလုံးညီညွတ်ရမယ့်အချိန်မှာကွဲပြဲကုန်တာဟာအားနည်းချက်ဖြစ်လာပါတယ်
Mon piyadana tushin yin ne sitta machizo ye gu mon luru ka lula baare. Da jau mon yin yu yin paati ha pe ekwa chan sikhaun si ne pubao ne zura masin ra da aung pini ja baare. Kowe yoga da ne se anatine dan jau mon pi ne ma lumu siwa yi echi ni yo yun piyasi ni baare. CDM anafisan ye lo sha mu jau kiyama ye ganda ma le yo yun ni baare. Sikhaunsi leten mun pidurui doka yao ni raku sikhaunsi ne letuen ni re mun yin yin yu paati le paa ma matan nai baabu. Da jau leshi mun nangayin eche ni ha mun yin yin yu paati ti saunsi eche miyo piyan yao ni bhiro so baare. Acha taayin na ni ne letuen pi federal democracy nangayin ti saunwe so yin yin zon mun silo yin yu yeho ti sao ya baale me. Akuro mun yin yi ha aslan wun ni mung ya baare. Mun lu miyo mkwe piyao yi ne pinay mu kin lu ye gu ama khanbu mun lu ru ma yo mun gongzong bai ma yo ta wun si jao mun amyo dami tu te ti kun wut ka tung ta ta waare kanya.
Wongkhen basen ten sate mi ma yi tung ta cha gu na sen ge ara phit baare. Good car of Bustin, Jamai Ganago, Tolan Bidoma Pibare. Did about Jamai Ganama, Kobe, Muguet, the Omicron, Pientanamu, Jango, Piotavare. Kobing 19, Muguet, the Omicron, Ha, Kusat, Mianona, Pien, Kobe Gagwe, see a Pima Tota, Dune, Kuka, Anne, Duri, Pientanai Nero, Jamai Dina Sindigas, Ripi, like Bare. Mamangama di Muguet, the Sakudu, Leusa, Tula, Jima, Nangama, Legulo, Pientamu, Satu, Laramo. မြန်မာပြည်သူတွေနဲ့တာဝန်ရှိသူတွေဘာတွေကိုကြိုတိပြင်ဆင်ထားတယ်မှာလဲဒီအကြောင်းကိုတော့ညယောင်မြို့ဝက်ကော့ဖ်ဟိုက်ဆေးုံကဒီညဉ့်ကြေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုံးကားနေတဆင့်ကူးစက်ကူတာပေးနေတဲ့ကူးစက်ရောဂါအတူကူဒေါက်တာဇီယာသက်ကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคครับเดี๋ยวแจกเนี่ยကျွန်တော်တို့โอมิครอนမျိုးကွဲသစ်ကကျန်းတန်တာမြန်လို့နာကိုတွေ့ပြီးမှာနောက်ထပ်အခုနိုင်ငံတကာမှာတွေ့တဲ့ထူးခြားမှုတွေအရာပေါ့เนาะမြန်မာနိုင်ငံမှာလည်းဒီပြီးခဲ့တဲ့ပတ်ကပဲโอมิครอนလေးဦးမှာစတွေ့လာပြီးမှာမြန်မာပြည်ထဲချိုးတိတင်ဆင်ထားတင်တာကိုပြောတဲ့နေရာမှာအဓိကဘာကိုစပြောခြင်းလဲဆရာကြီး
အခုကျွန်တော်โอมิครอนတွေ့တယ်ပေါ့เนาะဒါပေမဲ့လည်းစီဒီ
ါတယ်ပေါ့လေဆိုတော့ဆိုဒယ်လ်တာနဲ့ Omicron နဲ့ mix ဖြစ်နေတာပေါ့နော်ဆိုတော့ဒါလည်းကျွန်တော်တို့စီမောင်းနိုင်ငံတကာမှာစိရတာတော်တော်ခက်ပါတယ်ဟိုပို့ပြီးတော့ဟို advanced level ပေါ့နော်တခွဲခံအဆင့်ဆင့်မှာတွားပြီးတော့မှ typing တွေလုပ်ပြီးတဲ့ခါကျတော့မှဘာလဲဆိုတော့ခွဲလို့ရတယ်အပိုင်းပေါ့ကျွန်တော်တို့စီမောင်းတော့မှ Department of Health လို့ခေါ်တဲ့ New York State ကကျမရဦးစီးဌာနအကြီးဆုံးပေါ့နော်အဲ့ဒီမှာမှကျွန်တော်ကလုပ်လို့ရတာပါကျွန်တော်အပြင် laboratory တွေမှာကျွန်တော်လုပ်တဲ့ဟာဒီ virus မျိုးကိုကျွန်တော်စမ်းလို့မရပါဘူးဆိုတော့လေးယောက်တွေ့ရဆိုတာကသူတို့စမ်းလိုက်တဲ့လေးယောက်လေဒါပေမဲ့အဲ့ဒီလေးယောက်ကနေဘယ်နှယောက်ပွာသွားလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်အခုကျွန်တော်တို့ဥမာတစ်ခုကိုကျွန်တော်ပြောရလို့ရှိရင်ဒီအခုလက်ရှိတကယ်ကျွန်တော်မှ case တော်တော်လေးများလာပါတယ်နှစ်ပတ်ရှိပါပြီကျွန်တော်တို့ဥမာပြောရလို့ရှိရင်ကျွန်တော်ဆေးရုံမှာဆိုရင်တကယ်ကျွန်တော်တို့2020အရန်ကိုစူးစူးပါဖြစ်တဲ့အချိန်ကိုကြောက်ဖို့တော်တော်လေးကိုကတ်နေပြီပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ Omicron ကဒီပြန့်နှံ့နှုန်းမြန်ပေမဲ့မပြင်းထန်ဘူးလို့ပြောနေတဲ့အနေထားကအခုဘယ်လိုတွေ့ထားလဲဆရာကြီ
းခြုံငုံပြီးတော့ပြောရလို့ရှိရင် Omicron ကမာသစီစာ vaccine ထိုးထားတဲ့လူတွေမှာဟုတ်ပါတယ်ဒါပေမဲ့ the same severity ပဲ vaccine မထိုးထားတဲ့လူတွေအတွက် vaccine မထိုးထားဘူးလို့ကျွန်တော်ပြောခြင်းတဲ့အပိုင်းမှာနံပါတ်၁ကကျွန်တော်တို့ဒီနိုင်ငံမှာတော့ vaccine ဆိုတဲ့ဟာကိုဒီ Pfizer နဲ့ Moderna နဲ့အဓိကကိုပြောတယ်ပြီးလို့ရှိရင်အခုကတော့ fully vaccinated ဆိုတဲ့စကလုံးမှာ၃လုံးထိုးရတဲ့စကားကိုပြောတယ်ဆိုတော့၄လုံးနဲ့က enough မဟုတ်ဘူးဆိုတော့ vaccine အပြည့်ထိုးရဆိုတော့၃လုံးကိုပြောကြတဲ့ပိုင်းကိုရောက်လာပြီအခုဟာဆိုတော့နောက်တစ်ခုက၃လုံးထိုးထားပြီမြင်တယ်တချို့လူတွေကကီမိုရထားတဲ့လူတွေကင်ဆာဖြစ်လို့လုံနေတဲ့လူတွေဥပမာ HIV သမားတွေတချို့လူတွေကြတော့လေဥပမာကြောက်ခတ်မကောင်းလို့ဒါလည်းစလုံနေရတဲ့လူတွေအသေးမကောင်းနဲ့ရေဖင်ဆွဲနေတဲ့လူတွေဆိုအမျိုးမျိုးရှိကြတာပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့vaccine ထိုးမယ်လေ vaccine ကောင်းကောင်း response မလုပ်တဲ့လို့ကြောင့်သူတို့ကလည်း vaccine မထိုးတဲ့လူတွေအတူတူလောက်ပဲသွားရှိကြတယ်။ဒါပေမဲ့ဒီနိုင်ငံမှာတော့အဲ့ဒီလူတွေတွေကျွန်တော်တို့မှာ cell ရတော့နည်းနည်းပါးပါးရှိသေးတယ်လေ။လုံလို့ရတဲ့ပိုင်းတွေရှိတာပေါ့။ကျွန်တော်တို့မှာ monoclonal antibody ရဲ့နောက်တစ်ခုကဒီ antivirus ဆိုတဲ့ဟာလေး တစ် ခု ရှိ တယ် ပေါ့ နော် ဆို တာ လေး ကျွန်တော် ပေး လို့ ရ တယ် ဘာ ရှိ နေ တော့ နည်း နည်း တော် သေး တာ ပေါ့ အဲမဲ့ တခြား နိုင်ငံ တွေ အတွက် ကတော့ ဒါ တွေ က မ ရှိ သေး ဘူး ဆို တော့ ပို့ ပြီး တော့ ကြောက် စရာ ကောင်း တယ် ပေါ့ လေး နောက် တစ် ခု က ဒီ တရုတ် vaccine ဒီ ကျွန်တော် ဒီ messenger ရော နည်း နည်း တော့ nine ရှင် လို့ တော့ မ ရ သေး တဲ့ အနေထား တစ် ခု တော့ ရှိ တာ ပေါ့ နော် ဆို တော့ တရုတ် vaccine သုံး လုံး ထုတ် လို့ လဲ fully vaccinated လို့ ကျွန်တော် အနေနဲ့ သတ်မှတ် လို့ အခုချိန် မှာ တိတ် တော့ မ ရ သေး ဘူး
ဟုတ်ကဲ့ ဆရာ အဲ့တော့ ဒီ တရုတ် ခါကွယ် ဆေး တစ်ခု တော့ ဒီ sinopharm နဲ့ sinovac ပေါ့ နော် မြန်မာ နိုင်ငံ မှာ အများစု သုံး နေတာ နဲ့ ပတ်သက် ပြီးတော့ ရော
ကျွန်တော်တို့တော်တော်များများတော့တွေ့တယ်ကိုရတွေ့တယ်ဆိုတာလေအန်တီဘော်ဒီမထွက်လာဘူးပေါ့နော်စပိုက်ပရိုတင်းကိုမထွက်လာတဲ့ဟာရောရှိတယ်ပေါ့အတူတူကျွန်တော်တို့စီမှာတော့ကိုလံဘီယာတို့ဒီလက်တင်အမေရိကကန်ထရီတွေမှာထိုးလာပြီးတော့ရောက်တဲ့လူတွေပေါ့လေဆိုတော့ကိုဗစ်ရှိကတော့နည်းနည်းလေးတော်သေးတယ်လို့ပြောရမှာပေါ့နော်အနေအထားတစ်ခုရှိတယ်ကွာဆိုတော့ဒီအိန္ဒိယတရုတ်ပြည်ကတစားလို့ရှိရင်ပေါ့လ တနက်လောက်ဖယ်ထားပါပြည်မနိုင်ငံမှာ vaccine ဟိုလူရဲ့30ထိုးပြီးလို့ပြောပေမဲ့တကယ်30ရောထိုးတာဟုတ်ကောဟုတ်ရဲ့လားနောက်တစ်ခုက effectively vaccinated ဖြစ်တယ်လားဟုတ်ကောဟုတ်ရဲ့လားဆိုတော့ကျွန်တော်ကမသိသေးဘူးလေဆိုတော့ထိုးလိုက်တာတော့ထိုးလိုက်တာပဲလေ antibody မထွက်လို့ရှိရင်ဒီလူရောက်30ဆိုတာလေတကယ်တမ်းပြောလို့ရှိရင်ဘယ်လောက်ကြီးဒီ effect မဖြစ်လောက်နေအနေထားရှိနိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ကိုယ့်အကူတိုးပြီးရင်လည်းကာကွယ်ပါမပေါ်ဆပါနဲ့ omicron ကမားဒစီလို့ပြောတာဒီ messenger RNA ကို fully vaccinated လုပ်ထားတဲ့လူတွေဒါမှမဟုတ်လို့ရှိရင် AstraZeneca ထိုးထားတဲ့ covid shield ထိုးထားတဲ့ဒီ european country တွေနဲ့ england တို့ဘာမှမရှိတဲ့ country မှာရှိတဲ့သူတို့ကသုံးလုံးထိုးထားပြီးတဲ့လူတွေတော့ကမှန်ပါတယ် sinopharm တို့ဒီ kill virus ထိုးထားတဲ့လူတွေတော့ကျွန်တော်တို့မှာ data မရှိပါဘူးအကောင်းဆုံးနည်းလမ်းတစ်ခုပဲပြောရလို့ရှိရင်တော့ဖျားလို့ရှိရင်ကိုယ့်ကိုခွဲနေပါလက်စေးပါ mask တပ်ပြီးအပြင်ကိုသွားပါဖြစ်နိုင်လို့ရှိရင်လူစုလူတွေနဲ့မနေပါနဲ့ကျွန်တော်အတန်တန်ပြောသလိုပဲပေါ့နော်ခမင်းမျိုးဟိုဆိုင်ထဲမှာခမင်းစားတယ်အပြင်မှာစားတာပိုးရပိုးအနေနဲ့ကင်းပါရင်ကိုယ်နေမကောင်းဖြစ်တယ်ဆိုလို့ရှိရင်လေကြောင်းနာတယ်ဆိုရင်ဒီနေ့ဒီချိန်မှာ covid ကလည်းကျန်တာမဖြစ်နိုင်ဘူးခေါင်းထဲမှာထားပြီးတော့ကိုယ့်ဟာကို precaution လုပ်လို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါကတော်တော်ကြီးကိုကာကွယ်ခြင်းဒီဒီဆေးတွေကိုလေးလုံးထိုးမှာငါးလုံးထိုးရတယ်ပို့ပြီးတော့ effective ဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာတာဝန်ရှိသူတွေအနေနဲ့ပေါ့နော်ဆရာတို့အခုလုပ်နေတဲ့အတွေ့အကြုံတွေအရာအကျံပြုနေတာမျိုးဆိုရင်တော့
ပြင်ဆင်ရပါမယ်ကျွန်တော်တို့2020တုန်းကကျွန်တော်တို့အများကြီးအသက်အသေးဆုံးရှုံးသွားတယ်ဆိုတာကျွန်တော်တို့ပြင်ဆင်မှုမရှိခဲ့လို့ဆုံးရှုံးသွားတာပါဒီရောဂါတလောက်ဆိုတဲ့အသိလို့ပြင်ဆင်ခဲ့ရတယ်ဆိုရင်ကျွန်တော်တလောက်ကြီးဒီဆုံးရှုံးနေတော့ဆိုဒီအလုပ်သမားတွေပေါ့နော်ကျွန်တော်တို့ဆိုလို့ရင်ဆရာဆေးရုံနဲ့ပြောရလို့ရှင်ဆေးရုံမှာရှိတဲ့အလုပ်သမားတွေဆရာဝင်နှစ်သမားအစားအော်ဒီအဆုံဆုံးဆုံးလူနာတွေကိုတည်ပို့တဲ့အလုပ်သမားတွေရဲ့အဆုံပေါ့နော်ဆိုစေးယုံဒီမှာဆိုတာအကုန်လုံးနေရာတွေမှာလိုတယ်မင်းစားခန်းမှာရှိတယ်စပိုးဆောင်မှာရှိတဲ့လူတွေလိုတယ်နောက် engineering department ပေါ့နော်ဒီ set တွေကိုထင်နေတဲ့လူတွေလိုတယ် oxygen filter တွေလုပ်တဲ့လူတွေလိုတယ်ပြီးတော့တိုင်ရှင်းရေးသမားတွေလိုတယ်အစုံပေါ့နော်ဆိုဒီလူတွေနေမကောင်းဖြစ်သွားလို့ရှိရင်နေရာအနှံ့မှာကျွန်တော်တို့စပြီးတော့အလုပ်သမားတွေနေလာလို့ရှိရင်သူတို့ရဲ့အလုပ်ကိုတခြားတယောက်ကလုပ်ပြရမှာပါဘာလို့လဲဆိုတော့လူနာကလည်းများလာတယ်စေးယုံမှာလည်းနေမကောင်းတဲ့လူတွေလည်းဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကြာလာလို့ရှိရင်အလုပ်လုပ်တဲ့လူတွေတပြီးတောက်ပြီးတယောက်ဆက်ပြီးတော့အိမ်မှာဟိုကျွန်တော်ခေါ်တာတော့ fatigue ပေါ့နော်အလုပ်မလုပ်နိုင်ဘူးမောပန်းလာတယ်အဲ့ရနေတစ်ဆင့်အေးမဝါရဲ့ဟာပြစ်လာတယ်ဆိုတော့ဟိုအမျိုးစုံဆက်လက်ပြီးတော့ကျုံလာတယ်ပေါ့ဆိုတော့ဒါတွေကကြိုတင်ပြင်ဆင်လို့ရှိရင်ရနိုင်တဲ့အပိုင်းတွေပါပါလို့ပြင်ဆင်နေဆိုကျွန်တော်ဆိုရင်ပြီးခဲ့နှစ်ပတ်လောက်ကနေစပြီးတော့မနေ့တိုင်းမှာကျွန်တော်တို့ meeting ရှိပါတယ် Saturday Sunday မှာကျွန်တော်တို့မှ meeting ရှိပါကျွန်တော် Zoom နဲ့ပေါ့နော်စေယုံမှာအဲ့လိုမျိုးနေရာအနှံ့ department ကလူတွေပြောကြတယ် radiology ဆိုရင် radiology department ကလူတွေကပြောတယ်ငါတို့မှပါပြီးဖြစ်နေတယ်လေဒီသူနာပြုအပိုင်းနဲ့ဆိုလို့ရှိရင်လည်းအဲ့ဒီအပိုင်းကနေစပြီးသူတို့ဆက်လက်ပြီးတော့သူပြောစရာရှိတဲ့အပိုင်းတွေကိုသူတို့ပြောကြတယ်သူနာပြုတွေဘယ်လောက်လိုနေတယ်လဲပြင်နေရမှာလိုနေတယ်လဲပေါ့ကိုမှ ventilator ပေါ့ဒီအသက်ရှူဆက်တွေဘယ်လောက်လိုမလဲဘယ်လိုမျိုးအခုခေါ်မလဲအဆုံပေါ့နော်ဒီလိုမျိုးတွေကျွန်တော်ကပြောကြရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပတ်စဉ်ကြမ်းမာရေးကဏ္ဍကိုကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ပြပေးကြပါတယ်ဒီအစီအစဉ်ကိုတော့ FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနံခမ်းမြို့မှာစစ်တပ်နဲ့ GNLA တပ်ဖွဲ့ကြားတိုက်ပွဲအတွင်းပိုနားရွာသား6ဦးဒဏ်ရာရရှိခဲ့ပါတယ်ချင်းပြည်နယ်တန်တလန်မြို့မှာအင်ချီ130ကျော်ထပ်မံမီးလောင်ကျွမ်းခဲ့တယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်အတွင်းအရက်သား40မီးပါမီးရှို့တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရနီခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေကဘလို့အမြင်ရှိပါတယ်လဲဆိုတဲ့အကြောင်းလေးကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားရာမှာဒေသခံလူထု6ဦးလက်နက်ကြီးကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ5ရက်နေ့မနက်ပိုင်းကနမ်ခမ်းမြို့ဟိုနားရွာကောင်းပင်းရွာနဲ့ကောင်းမောင်ဆောင်ရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အာနာသိန်းစစ်တပ်ဟာစခန်းတစ်ကုန်းကနေပြီးတော့လက်နက်ကြီးနဲ့ကူပစ်ခတ်ရာမှာဟိုနားရွာထဲကျလို့လူနေအိမ်တွေပျက်စီးပြီးလူကြီး3ယောက်နဲ့အသက်2နှစ်အရွယ်ကလေး1ယောက်အသက်5နှစ်အရွယ်ကလေးနှစ်ယောက်တို့လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရလို့နမ်ခမ်းစီယုံကိုပို့ဆောင်စည်းကုထားရပါတယ်ဇန်နဝါရီလ4ရက်မနက်ပိုင်းနမ်ခမ်းမြို့မှဈေးကြီးအတွင်လူနှုတ်ပြတ်သက်ခံရပြီးတဲ့နောက်တရက် TNLA တပ်သားတွေမြို့တွင်ရပ်ကွက်ထက်အထိဝင်ရောက်လှုပ်ရှားအင်အားပြပြီးအပြန်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ဈေးအတွင်တပ်ခံရသူနှုတ်ကတော့ TNLA ရဲ့အခွန်ကောက်တဲ့သူတွေလို့သတင်းတွေထွက်နေပါတယ်
ချင်းပြည်နယ်တန်တလားမြို့မှာစံဝိုင်လ3ရက်နဲ့4ရက်နှစ်တွင်မှာလူနေအိမ်တွေထပ်မံမီးရှို့ခံရတာကြောင့်၂ရက်တွင်အိမ်ခြေ130ကျော်ထပ်မံလောင်ကျွမ်းခဲ့ပါတယ်။မီးလောင်မှုအချိန်ချင်းဖြစ်ပွားခဲ့တဲ့တန်တလားမြို့မှာစံဝိုင်လ3ရက်နှစ်က CDF တန်တလားတပ်ဖွဲ့တွေခြေကုပ်ယူထားတဲ့ပက်ကိုစစ်ကောင်စီတပ်ဖွဲ့တွေကထိုးစစ်ဆင်လာပြီးပြစ်ခတ်မှုတချို့ရှိခဲ့ပြီးတဲ့နောက်မွန်းလွဲ၂နာရီဝန်းကျင်လောက်မှာစစ်ကောင်စီဘက်ကလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့ပြီး4ရက်နှစ်မှာလည်းထပ်မံမီးရှို့ခဲ့တယ်လို့ CDF တန်တလားပြောရေးဆိုခွင့်ရှိသူကပြောပါတယ်ချင်းပြည်နယ်ထန်တလာမြို့မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်စက်တင်ဘာလကနေစံနယ်လ4ရက်နေ့အထိ၄လတာကာလအတွင်းမီးလောင်မှုအနည်းဆုံး18ကြိမ်ဖြစ်ပွားခဲ့ပြီးဖျားကျောင်း9ကျောင်းအပါအဝင်လူနေအိမ်ခြေ800ကျော်လောင်ကျွမ်းပြကျခဲ့ရပြီးတဟာထန်တလာမြို့ရဲ့ထက်ဝက်နီးပါးလောင်ကျွမ်းပျက်စီးမှုဖြစ်တယ်လို့သိရပါတယ်
ဖမ်းဆီးခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆိုင်ရဲ့စနီးနဲ့တားပစ်သူတို့ကိုဇန်နဝါရီလ3ရက်နေ့ညပိုင်းကကြိုက်ထုံမြို့နယ်တိမ်စရအပိုင်း3ခွကျေးရွာရှိနေအိမ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကနေလာရောက်ဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရသူ3ယောက်ကတော့ဒေါက်တာအေးဆန်စနီး၊ဒေါခင်အေးမူ၊တားလတ်နေဖြိုးဆန်နဲ့အိမ်အလုတ်သမားတူဦးဖြစ်တယ်လို့မိသားစုဝင်နဲ့နှိဆက်သူတူဦးကပြောပါတယ်။ဘာကြောင့်ဖမ်းလဲဆိုတာကိုတော့မသိရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာလည်းမသိရသေးဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအလုတ်နဲ့ထောင်တန်းနှစ်နှစ်ချမှတ်ခံထားရတဲ့ဒေါက်တာအီးဆန်ကိုလည်းလက်ရှိကြိုက်မရော့အကျဉ်းထောင်မှာနောက်ထပ်အမှုပေါင်း12မှုထပ်မံဆွဲဆိုထားတဲ့အတွက်ဆက်လက်ပြီးတရားရင်ဆိုင်နေရဆဲဖြစ်ပါတယ်။
ကရင်ပြည်နယ်မြောက်ပတီမြို့နယ် KNU တပ်မ64ကီကောမြို့တစ်ဧရိယာထဲမှာဝင်ရောက်တပ်ဆဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံလူထုနေအိမ်မှာကြန့်ရှိတဲ့ပစ္စည်းတွေကိုဖျက်ဆီးသွားတဲ့အပြင်နီပွန်ဖောင်ဒေးရှင်းကလှူဒါန်းထားတဲ့ပညာရေးကျန်းမာရေးအတွက်အဆောက်အဦတွေနဲ့တင်ထောက်ကိုအသုံးဆောင်ပစ္စည်းတွေကိုဖျက်ဆီးသွားရတယ်လို့နေရပြန်ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဘက်ကကားဆိုင်ကနေတံမိုးရှိတဲ့ပစ္စည်းတွေကိုလည်းယူထားတာရှိတယ်လို့၄ကီကောမှာရှိတဲ့ကျန်းမာရေးဝန်ထမ်းတဦးကလည်းပြောပါတယ်၄ကီကောမြို့ဒီမှာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကစစ်ကောင်စီဘက်ကမြေပြင်တိုက်ခိုက်မှုအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်၄ကီကောမျိုးတင်းနဲ့အနီးနားဝန်းကျင်ကျေးရွာ600ကျော်ကဒေသခံလူထု1000ကျော်ထွက်ပြေးတိမ်းရှောင်နေကြရပါတယ်
စစ်ကောင်စီကြောထောက်နောက်ခံအကျိုးသူလုပ်ငန်းတွေဖြစ်တဲ့မြန်မာပီယာ၊ဒဂုံပီယာနဲ့ APC ပီယာတွေကိုတည်ယူရောင်းချခြင်းမဟုတ်ဖို့နဲ့တည်ယူရောင်းချပါကဖမ်းဆီးအရေးယူသွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO မြစ်ကြီးနားခရိုင်ကနေထုတ်ပြန်လိုက်ပါတယ်။ဒီအချက်တွေကို2022ခုနှစ်ဇန်နဝါရီလ10ရက်နေ့နောက်ဆုံးထားလိုက်နာဆောင်ရွက်ပေးဖို့ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကဒါဟာမြစ်ကြီးနားခရိုင်ဒေသအတွက်ခရိုင်ဖက်ကထုတ်ပြန်ထားတာဖြစ်ပြီးစစ်ကောင်စီကိုတော်လန်ဆန့်ကျင်ရှုတ်ချတဲ့သဘောနဲ့ထုတ်တာဖြစ်တယ်လို့ပြောပါတယ်
ရခိုင်ပြည်နယ်ကမြို့ချင်းဆက်ဆက်နေတဲ့လမ်းတချို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကခရီးသွားတွေကိုစစ်ဆေးမှုအရင်ကထက်ပိုလှုပ်လာတဲ့အတွက်ခရီးသွားတွေစိုးရိမ်နေကြရတယ်လို့ကားသမားတွေလည်းအခက်အခဲဖြစ်နေကြပါတယ်။အခုလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးနေတဲ့နေရာတွေကတော့ပုံနှကျွန်းနဲ့ရတေးတောင်ကားလမ်းကလက်ဝဲစာတိုင်းတာစီန ဲ့ပိငင်းချောင်းစားတဲ့ကျေးရွာကြီးတွေမှာကိတ်ချပြီးခရီးသွားတွေကိုစစ်ဆေးနေတယ်လို့ရတေတောင်မြို့နယ်အငူမော်ကားလမ်းမှာပါစစ်ဆေးနေတာပါအရင်ကကားသမားတွေကိုလူအရေတွက်လောက်ကိုတာမေးမြန်းပေမဲ့အခုခါကတော့လူတဦးချင်းစီကိုကားပေါ်ကဆင်းခိုင်းတယ်လို့မက်စ်တွေကိုလည်းချွတ်ခိုင်းပြီးမှတ်ပုံတင်စစ်ဆေးနေတာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်
ဒီတဲ့လာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကြားပြည်နယ်ဖူဆူမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဒီလုံဆောင်ချက်တွေဟာရှေ့ရဆွေးမှုမြောက်တဲ့အကြမ်းဖက်မှုကိုကျူးလွန်တာဖြစ်တယ်လို့ Greeny ခေါင်းဆောင်တွေ Greeny အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမည်အနေစွန့်စည်းတင်ဆက်ပေးထားပါတယ်။ကြားပြည်နယ်ဖူဆူမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့အရက်သား40နီးပါးအရှင်လက်လက်မီးရှို့တပ်ဖြတ်ခံခဲ့ရတဲ့ဖြစ်စဉ်ဟာလူခွင့်ရေးနဲ့ပိုင်းဆိုင်ရာကျင့်ဝတ်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ခရီနီလူခွင့်ရဲ့အဖွဲ့တာဝန်ရှိသူဥပညာကပြောပါတ
ယ်။မြန်မာသမရမှာလိုက်နာဆောင်ချက်မှာကျင့်ဝတ်တပတ်ဆိုင်ကျင့်ဝတ်ပေါ့နော်ဒါသူရဲ့ကျင့်ဝတ်တို့ပြောင်ချိုးဖောက်တယ်လို့ကျွန်တော်ပြောလို့ရတယ်။ကျွန်တော်တို့လူတိုင်းချင်းစံတတ်တမှုဥဒေရာပြည်တပ်ပွဲတွေမှာထိလူမရတဲ့ဟာပေါ့နော်ကျွန်တော်ကပ်ပွဲပြဲမဲ့ဟာမှာအဓိကတော့ကျွန်တော်ဗလာရေးဆောင်ရဲ့အကြောင်းတွေပေါ့နော်။နောက်ပြီးတော့ပြည်သူလူထုကိုကျွန်တော်ကပ်ပွဲပြဲမယ်ဆိုတာရှိတယ်။အဲ့တော့သူတို့ကိုယ်နိုင်ငံကပ်ပွဲပြဲမဲ့ဟာကိုကပ်ပွဲပြဲမနေဘူးဖန်စီတပ်မှုကဒါအရှင်မင်းကြီးရလောရတာသူတို့တွေ့လို့လည်းသူတို့ပြောလို့ရတယ
်ဒီဇင်ဘာလ24ရက်နေ့ကဖူဆိုလူတို့ကိုမီးရှို့တပ်ဖြတ်မှုတွေမှာအမျိုးသမီးကလေးငယ်တွေအပါအဝင်အရက်သားပြည်သူ38ဦးထက်မနည်းတပ်ဖြတ်ခံရမှုကို Save the Children အဖွဲ့အနေနဲ့လည်းပြစ်တင်ရှုတ်ချထားပါတယ်လူသားမျိုးနွယ်စုအပေါ်ချိုးဖောက်မှုဖြစ်တဲ့ရာဇဝတ်မှုအပြင်ဆေးရာဇဝတ်မှုလည်းမြောက်တယ်လို့ဥပညာကဆက်ပြောပါတယ
်နောက်တစ်ခုကဆိုရဆုံးကတော့ကျွန်တော်လူသားမျိုးနွယ်စုအပေါ်မှာသူတို့ချိုးခွန်တာပဲဆေးရာဇဝတ်မှုမြောက်ပါတယ
်ခရင်မျိုးသားတိုးတက်ရေးပါတီ KNPP အနေနဲ့လည်းလူထုအတွက်အပြင်းထန်ဆုံးတံပြန်တိုက်ခိုက်သွားဖို့ရှိတယ်လို့ KNPP အတွင်းရေးမှူးတက်ကုတင်နေကပြောပါတယ်
ဒီကရစီရောဆုံးဆုံးထိပဲပေါ့အခုတပြန်တချမ်းရမယ်ပြထောင်တော့ဟိုပြလောက်အောင်ဆိုလူထုကိုကျွန်တော်တို့ဖွဲ့စည်းကလူထုနဲ့တန်းတည်းရတည်မယ်ဆိုတာပြောထားပြီးသားဆိုတော့ဒါတော့လူထုရဲ့ကိုယ်စားလူထုရဲ့တဲ့တံပြန်ပြလောက်အောင်ပဲ
ကယားခရီနီပြည်နယ်ဖူဆူမြို့နယ်မူဆူရွာမှာ2021ခုနှစ်ဒီဇင်ဘာလ24ရက်နေ့ကစစ်ကောင်စီရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုကိုကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ IIMM ကိုတည်တည်အထောက်အထားတွေနဲ့တကွပေးပို့သွားမယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကအခုလ3ရက်နေ့မှာကျင်းပပြုလုပ်တဲ့ NUG ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာ2021ခုနှစ်နှစ်လယ်ပိုင်းကနေ2022ခုနှစ်နှစ်ဆမိုင်းအထိရှစ်လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရှမ်းလူထုတောင်းလဲချီကနေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
2021ဇွန်လကစပြီး2022ဇန်နဝါရီလအထိရှစ်လတာကာလအတွင်းရှမ်းပြည်မြောက်ပိုင်းတောင်ပိုင်းမြို့နယ်တော်များများမှာတိုင်းနာလက်နက်ကင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရာဆုံးခွာထွက်ပြေးရတဲ့ဒေသခံလူထု1000ကျော်ရှိကြောင်းစစ်ဘေးရှောင်တွေကိုကူညီမှုပေးနေတဲ့ရှမ်းလူငယ်စိုက်လွိုင်ကအခုလိုပြောပါတယ
်ဟုတ်ပါပေါ့ရှစ်လတာကာလအတွင်းမှာဆိုရင်ပေါ့ဒီရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းပေါ့လေအထူးသဖြင့်တော့ဒီကြောင်မဲဒီဘောနံပါတ်2ရဲ့ပြီးတော့ဒီဘက်ဆိုရင်ဟိုရှမ်းတောင်ပိုင်းမှာဆိုရင်ဂျေတီမိုင်းကင်ပေါ့လေလေချာနီတဝိုက်ပေါ့ပြီးဆိုရှမ်းပြည်တောင်ပိုင်းဖေခုံပေါ့နောက်ပြီးတော့ဒီဟိုပေါ့လေရှမ်းပြည်မြောက်ပိုင်းမှာရှိတဲ့ဒီကုကန်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တဲ့ဟာမှာဆိုရင်ဒီမန်ကိုလိုပါတော့ပဲလေအဲ့လိုမျိုးဆိုရင်အကုန်လုံးပြန်တွက်ကြည့်လိုက်မယ်ဆိုရင်တော့ဒီရှစ်လတာကာလအတွင်းမှာစစ်ပေးဆောင်စုပေါင်းကဒီ1000ခွဲဝန်းကျင်လောက်ရှိတယ
်စစ်ဆောင်တချို့ဟာအခုချိန်အထိနေရမပြောင်းနိုင်ကြသေးပါဘူးဒါအပြင်လက်နက်ကင်တပ်ဖွဲ့တွေကြားချင်းချင်းဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်ဒေသခံရွာသားတွေဟာသူ့လူကိုယ်လူတန်တရားနဲ့ဖန်စီပစ်ခတ်တပ်ဖြတ်ခံနေကြရပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာပဲရှမ်းပြည်မြောက်ပိုင်းတီပေါ်ကြောင့်ပဲမိုင်းကင်နမ်လန်နမ်ခမ်မူဆယ်မြွနယ်တွေမှာဒေသခံပြည်သူလူထုတွေဟာဖန်စီပစ်ခတ်တပ်ဖြတ်ဘုံခွဲခံကြရတာ20ထက်မနည်းရှိကြောင်းလဲစစ်ဘေးရှောင်ကူညီမှုပေးနေတဲ့လူငယ်အဖွဲ့ဝင်တဦးကပြောပါတယ်
อคุโลไตปวยปริปักขะဖြစ်ွားနေတဲ့ဒေတာမှာမိမိအသက်အန္တရာယ်ကင်းဝေးအောင်လို့အထင်မြင်မှားစေတဲ့အပြုမူအတုံးဆောင်တွေကိုကိုနဲ့တပါးတည်းမယူဆောင်တွားဖို့တတိထားစင်ကြင်ကြဖို့
ตั้งแต่แผ่ลงก็เลยอาชีเนี่ยสิเสนี่ล่ะฤทธิ์ดิแต่แผ่อภัยอ่ะมาคันดูตะดิ้นไปได้ดูโลตันเนี่ยสิได้ดูฤทธิ์ก็พังซีบิสิเสตาฤทธิ์หลุดเตะแต่เจ้าอมิมาเสียเนี่ยอ่ถอกท้าฤทธิ์อันเนี่ยผิดเสียเนี่ยปิดซีฤทธิ์โกเนี่ยตะบาได้ไม่อยู่ส่องพ้อรอตะดิท้าอย่ามาบ่เนาะ
ဒီဇင်ဘာ30ရက်နေ့ကစပြီးဇန်နဝါရီလ၂ရက်နေ့အထိမန်ကန်မြို့နယ်ဟိုနာအုပ်စုမှာအာစီအက်ဆက်နဲ့အက်ဆက်ဖီဖီကြားတိုက်ပွဲတွေအပြင်းထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဟိုနာအုပ်စုထဲကကျေးရွာ9ရွာကရွာသား1000ကျော်ဟာပေးလို့ရကူထွက်ပြေးတင်းရှောင်နေကြရပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချမ်းမီမြောက်ပိုင်းနမ်ခမ်းမြို့မှာစစ်တပ်နဲ့ချင်းအလီတပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ဟိုနားရွာဒေသခံ6ဦးလက်နက်ကြီးကြီးထိမှန်ဒဏ်ရာရခဲ့ပါတယ်။ချင်းပြည်နယ်ထန်တလာမြို့မှာဇန်နဝါရီလ3ရက်ကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်အတွင်းလူနေအိမ်တွေထိမှန်မီးရှို့ခံရတာကြောင့်အင်ချီ
33 အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ဒီမှာကအမီပါသောရရှင်နေကုနာဆင်ခဲ့ရတာကတော့အပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။သောရရှင်နေကုနာဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။သောရရှင်နေနေနဲ့ VOA မြန်မာပိုင်းကိုဝေဖန်ကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကတဆင့် နတို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့0932318555ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်မှာတရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကရင်ပြည်နယ်လေကိတ်ကော်မြို့မှာဒီဇင်ဘာ25ရက်နေ့ကတရင်တော့ဆိုင်းဝင်းအောင်ခေါ်အေးဆိုင်ကေအသက်ခံရတဲ့အမှုနဲ့ပတ်သက်လို့ယူနက်စကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ်အော်ဒရီအဇူလေးကပြစ်တင်ရှုတ်ချလိုက်ပါတယ်။ဆိုင်းဝင်းအောင်ဟာလေကိတ်ကော်မြို့မှာဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေကြောင့်တရင်ယူရင်မြန်မာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်တည်ဆုံသွားခဲ့တာလို့ယူနက်စကိုကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာကိုးကားဖော်ပြထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာအရေးကူညီခြင်းရင်မြန်မာခီးစဉ်ဖြတ်ပြီးလူခွင့်ရေးပြဿနာအရင်ရှင်းတဲ့နယ်လို့နိုင်ငံတကာလူငယ်ချမ်းသာကင်အဖွဲ့ AI ကဒီကနေ့ပြောကြားလိုက်ပါတယ်မြန်မာစစ်ကောင်းဆောင်ကိုပယ်ထားတဲ့အာဆီယံဘုံသဘောထားကနေခွတ်ထွက်ပြီးဟွန်ဆန်အနေနဲ့နီလမကျတဲ့တန်တမာရေးကိုတုံးဖို့လုပ်နေတာကြောင့်ကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေလိမ့်မယ်လို့နိုင်ငံတကာလူငယ်ချမ်းသာကင်အဖွဲ့အဒိတာဆိုင်ရာသုတေသနလုပ်ငန်းညွှန်ကြားရေးမှူးကဆိုပါတယ်ဟွန်ဆန်အနေနဲ့မြန်မာနိုင်ငံကိုမနှက်ဖြန်သွားဖို့ပြင်ဆင်ထားတာကြောင့်အာဆီယံအဆင့်မြင့်အစည်းအဝေးပွဲတွေကနေအပယ်ခံထားရတဲ့အာနာသိန်းကောင်းဆောင်ဘူဂျုံမူဂျင်းမြောင်းလိုင်းအတွက်အာဆီယံဘုံသဘောထားအပေါ်အတိတ်ပဲနှခွဖြစ်သွားစေနိုင်တယ်လို့ Amnesty International ရဲ့တူညွန်မှု Emmalin Gill ကပြောပါရခင်ဗျာကဇက်စတန်နိုင်ငံကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းဒီကနေ့လူဒါဇင်နဲ့ချီတည်ဆုံခဲ့ပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖြိုခွင်းဖို့အတွက်ရုရှားဥဆောင်တဲ့စီးရမာမိတ်အုပ်စုကတပ်ဖွဲ့တွေကဇက်စတန်ကိုဒီကနေ့ဆင်လွတ်လိုက်ပါတယ်။လောင်စာစည်းစေးတွေတက်လာတာကိုရက်ဆက်ဆန္ဒပြကတဖြည်းဖြည်းကြီးထွက်လာတာကြောင့်တချိန်ကဆိုဗီယက်ပြည်ထောင်စုလက်အောက်မှာရှိခဲ့ပြီးနိုင်ငံရေးအရတည်ငြိမ်မှုအရှိဆုံးလို့ယူဆခဲ့ကြတဲ့ကဇက်စတန်နိုင်ငံဟာဆက်စုနှစ်တွေအတွင်းအကြီးမားဆုံးပဋိပက္ခတွေနဲ့ရင်ဆိုင်နေရတာပါ။မြောက်ကိုရီးယားမြစ်ဆိုင်တုံးပြစ်လွတ်ခဲ့မှုပေါ်အမျှော်မြင်ရှိစွာနဲ့ရေရှည်လက်တွဲပါရေရှည်အတွက်ပါလှုပ်တင်တယ်လို့ပါဝင်ပတ်သက်နေတဲ့နိုင်ငံတွေကိုတရုတ်ကတိုက်တွန်းပြောကြားလိုက်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းညုတ်ကိုကိုဇော်ဝင်းလိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရင်းမှုကမတ်ဆုမွန်ဖြစ်ပြီးတော့အတန်လွတ်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှွန်ခါလီနဲ့ PJ Elliot တို့ဖြစ်ပါတယ်view american တိုင်ရဲ့ကျော်တော်ရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.